မင်္ဂလာပါဦးကျော်စံပါရှင်
မင်္ဂလာပါဟ
ိုစီးရီးယားမှာဒီသမရအာဆတ်ရဲ့အုပ်ချုပ်ရေးကဟိုရုတ်တရက်ကိုဒီလိုထင်မှတ်မထားဘဲနဲ့ဒီလောက်မြင်မြင်ပြုတ်ကျသွားတဲ့အခြေအနေကိုအချင်းယုံပြီးတော့ပြောပြပေးပ
ါတကယ်တော့ပြုတ်ကျဖို့ဆိုတော့လူတိုင်းကမျောလင်းနေကြတာတော့ကြာပါပြီနှစ်ပေါင်း50ပေါ့သူအဖေစားအုပ်ချုပ်တဲ့အချိန်ကစပြီးတော့ဆိုရင်ဒါပေမဲ့သူတို့မပြုတ်ကျနိုင်တာအခုထိမှတော့လောလောဆယ်မမျောလင်းတဲ့အချိန်မှာရုတ်တရက်ဝုန်းနဲ့ပြုတ်ကျသွားတဲ့အကြောင်းရင်းကတော့အဓိကကတော့လူတို့မထောက်ခံလူတို့မုန်းတီးမှုပါပဲဒီဟာတဖြည်းဖြည်းလေးပုံမကြည့်ထွက်လာပဲလုံးဝလည်းမခံနိုင်တော့ဘူးဆိုတော့သူဟာသူရဲ့စစ်တပ်ကိုပဲအကူပြီးတော့တိုက်နေတာအခုတော့စစ်တပ်တောင်မှပဲလည်းနဲ့အင်အားအပြည့်ရှိရတာနဲ့တိုက်ချင်းသိပ်မရှိတော့ဘူးဆိုတော့အဲ့ဒီဟာကိုလည်းအဆက်ကစီမယ်ဆိုတော့သဘုံတပေါင်းစုရတဲ့တမျိုးပြီးတမျိုးတမျိုးပြီးတမျိုးသိပြီးတော့မျိုးတော်ထိသိနေတဲ့အခါမှာသူမြေရနေမြရလို့သူထွက်ပြေးသွားတယ်လို့ပဲပြောမှာပါဆိုတော့လောလောဆယ်မှာအချိန်ညင်လာတဲ့ကိစ္စကတော့အဆက်အစွဲကိုအဓိကကြောထောင်တော့ခံပြုနေတဲ့ရုရှားကလည်းပဲထိတိယောက်ယောက်မကူညီနိုင်တော့တဲ့အခြေအနေလို့ပြောမှာဖြစ်ပါတယ်သူကလည်းပဲယူကရိန်းနဲ့သိပ်ပြီးတော့အလုဆုံးနေတဲ့ကာလဖြစ်တယ်အဲ့ဒီအပြင်ဟက်ဇ်ဘူလာရီနဲ့ဣသရေလနဲ့ပဋိပက္ခဖြစ်လာတော့ဟက်ဇ်ဘူလာကိုထောက်ခံနေတဲ့ဆီးရီးယားထဲမှာဆီးရီးယားရဲ့ဌာနဒီပါရီကိုလည်းပဲဣသရေလကလည်းပဲဝင်ပြီးဘုံကျဲတာလို့လည်းဆီးရဲဆိုတော့ဟာဖက်ဆီယားတကတော့တော်တော်လေးရည်တည်ဖို့ခက်ခဲလာတယ်အဲ့ဒီကြောင့်လူတရပြပြသွားတယ်လို့ပြောမှာဖြစ်ပါတယ်
အဲ့ဒီလောလောဆယ်မှာလက်ဟာလက်ဟာသွားတဲ့ဒီအင်အားဟာခွက်ကိုဖြည့်ဖို့ကလွယ်ပါမလားတည်ငြိမ်တဲ့အခြေအနေကိုဖြစ်ဖို့အတွက်လွယ်မလား
အဲ့ဒါအခက်ဆုံးပါပဲအဲ့ဒါကိုလူတိုင်းစိုးရိမ်ကြပါတယ်ပြည်သူလူထုအားလုံးကတော့ပျော်လွန်နေတဲ့အချိန်ပေါ့ဒါပေမဲ့ဒီဟာကိုတည်ငြိမ်အောင်ဘယ်လိုထိမ့်မလဲဆိုတာအရေးကြီးတယ်လောလောဆယ်မှာတော့အဲ့ဒီတော်လှန်ရေးအဖွဲ့ကိုဦးဆောင်တဲ့ HTS အဖွဲ့ကငါတို့ဟာအာဏာရှင်ကိုဖြုတ်ချလို့ပြီးပြီးပြည်သူလူထုကိုကာကွယ်ဖို့ငါတို့တာဝန်ဖြစ်တယ်အဲဒါကြောင့်အကောက်ဝဲပေးရဆိုပြီးတော့ဒီလူထုအဆောက်အုံ public building တချို့ကိုအကောက်ဝဲပေးရပေးရဝဲဒါမှလည်းဥပဒေမဲ့လူရဲမှုတွေပေါ့လေအဲဒါကတော့ဒီတိုင်းရှိနေကြပါပဲဘယ်သူမှမဟန်တာပဲနဲ့လူတိုက်တဲ့နေရာကိုအဲဒါကိုဖြုတ်ပြီးတော့ယူနေကြတယ်အဲအများကြီးရှိနေလို့သတိညာထွက်နေပါလေဆရာဒီဟာကိုဖြစ်ဖို့အတွက်ကတော့ဒီအင်အားစုတွေပြည်တွင်းမှာအင်အားစုတွေညီညွတ်ပြီးတော့ဖွဲ့စည်းနိုင်ဖို့အရေးကြီးပါတယ်အခုလောလောဆယ်ခေါင်းဆောင်နေတဲ့ HDS အဖွဲ့ဟာတစ်ချိန်တုန်းကအခိုက်ဒါအစွမ်းရောက်အဖွဲ့ရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်အဲကြောင့်သူတို့သုဝသနာကတော့မှဒီအဖွဲ့ခေါင်းဆောင်ကိုအကြံဖက်ဓမ္မအကြံဖက်အဖွဲ့ဆိုပြီးတော့ဆွဆွဲထားတာဖြစ်ပါတယ်အမေရိကန်တို့လည်းဆွဆွဲဆွဆွဲထားဒါပေမဲ့ဒီအခုခေါင်းဆောင်ကတော့ခေါင်းဆောင်မိုင်းကတော့အဲ့ဒီဒီတိုက်ပွဲပြင်းထန်လာတဲ့နောက်ပိုင်းလွန်ခဲ့တဲ့နှစ်တော်အကြာကပဲအဲ့ဒီအစွမ်းရောက်အဖွဲ့ရင်းနဲ့ဆက်ဖြတ်ပြီးတော့သူဟာပူပြီးတော့သမတ်နေလာတာကိုတွေ့ရတယ်လူတွေကထောက်ခံလာကြပါတယ်ဒါကြောင့်လည်းသူထောက်ခံပူရတာလားဖြစ်တယ်ဆိုတော့အခုအဖွဲ့ပိုင်းနဲ့အထက်မှာတော့အများကြီးဒီညုံမောင်းအဖွဲ့မှာပါဝင်ကြတယ်တော်လှန်ရေးညုံမောင်းတွေမှာဒါပေမဲ့ကွဲပြားတဲ့အဖွဲ့ကအများကြီးပဲအရှေ့အနိုင်ငံမှာအဓိကကတော့မွတ်စလင်ဘာသာတွေခရစ်စတန်တွေလည်းရှိတယ်အဲ့မွတ်စလင်တွေမှာမှလူအများစုကတော့ဆွန်နီတွေဖြစ်တယ်
အစိုးရကအဆက်တော်မိသားစုတွေကတော့အလာဝိုက်မွတ်စလင်အစုဝင်တွေဖြစ်တယ်
။နောက်ပြီးတော့တက်စ်တွေတက်မန်စေပေါ့လေတက်ဘူဂီအနော်ဝင်တွေလည်းရှိတယ်။ကတ်စ်တွေလည်းရှိတယ်။အဲကတ်စ်တွေရဲ့အဖွဲ့တစ်ခုကိုတော့ဒီမိုကရေစီအဖွဲ့ဘာညာစုကြီးခေါင်းစဉ်အဲ့ဒါကိုတော့အမေရိကန်ကနောက်ခံတော်တော်နောက်ခံပြုလို့ထင်ပါတယ်။ဆိုတော့အဲ့လိုဒီလောလောဆယ်ပုံကန်လိုက်တဲ့တော်လှန်ရေးအဖွဲ့ကိုတော့တူရကီအစိုးရကနဲ့ဆက်နွယ်တဲ့အဖွဲ့ကနဲ့ကြကံပေးထင်ပါတယ်ဆိုတော့အဲ့လိုအပြိုင်ဆိုင်နေရှိနေတဲ့အတွက်ကြောင့်ဒီနောက်ကွယ်ကတွန်းပြတဲ့နိုင်ငံတွေကလည်းပဲညီညွတ်အောင်တည်ငြိမ်တဲ့ဆွေရနိုင်ငံကိုလူချင်းနေဆိုရင်အဲ့ဒီမှာပြည်တွင်းမှာတည်ငြိမ်တဲ့အစိုးရပေါ်ထွန်းအောင်ပွားယုံပြီးတော့အားပေးကြနိုင်ဖွယ်ရှိပါတယ်အဲ့လိုလုပ်ကြမယ်ဆိုရင်တော့တည်ငြိမ်တဲ့အစိုးရဖြစ်ထွန်းလာနိုင်တယ်လို့မျှော်လင့်ရပါတယ်လူထုတွေကလည်းပဲစိတ်ဝမ်းပွဲနေလို့ညီညွတ်လို့ငါတို့ခံခဲ့ရပြီဆိုတော့သင်ခန်းစာရပြီးတော့ပေါင်းစည်းညီညွတ်ရေးကိုလိုလာကြနိုင်မယ်လို့တော့အကောက်မြင်ပြီးမျှော်လင့်ရတာပဲ
အဲ့ဒီအုပ်စုခွဲဘာသာခွဲတွေအများကြီးရှိတော့ညီညွတ်ဖို့လွယ်ပါမလား
အခုအပြားအပြောတာပါဆိုတော့လို့ဒီဟာကိုညီအညွတ်အောင်သူတို့ညှိရမှာပဲသူကတော့တတ်ထန်ဆုံးစူးစမ်းလိုက်မယ်ထင်ပါတယ်ဒါပေမဲ့ညီညွတ်နိုင်စရာအကြောင်းကတော့စိတ်ပြီးတော့မရှိဘူးတော်ဘူးလို့ထင်ပါတယ်ချင်းချင်းသူတို့အာဏာခွဲဝေတဲ့ကိစ္စမှာအပြိုင်ဆိုင်ဖြစ်လာရင်ဘယ်လိုခွဲဝေရမလဲဒီအကြီးဆုံးမှာပဲတော်လှန်ရေးနဲ့ဆိုရတခုပြုတ်ချပြီးတော့အင်အားဟာဆိုပါဝါဗက်ကျူးဖြစ်လာရင်တည်ငြိမ်တဲ့အစိုးရအစားထွန်းပြီးတော့သိအရေးကြီးပါရဲ့ဒါစီးရီးယားတွေမကပါဘူးကမ္ဘာမှာလည်းနည်းနည်းကျုံရတာဖြစ်ပါတယ်လီဘီယာဘယ်လိုပဲဖြစ်ခဲ့တယ်နောက်ပြီးအနာရှင်စနစ်ပြုတ်ကြတော့ဆဒမ်ဟူစိန်ရဲ့အီရတ်မှာလည်းဘယ်လိုပဲဖြစ်ခဲ့တယ်ဆိုတော့ ဒီနိုင်ငံမှာလည်းဘယ်လိုဖြစ်လာမယ်ဆိုတာကတော့ယတိပြပြောလို့မရဘူးဒါပေမဲ့ဆိုတော့ကပြောလို့ပြောလင်းနိုင်တယ်ဆိုတော့ခြေနေပြီရှိပါတယ
်အဲဒေတာရင်းရိုက်ခတ်မှုပါဟောနောက်ဒီအရှိလေဘိုင်းကအမေရိကန်တွဲဆိုရင်မဟာဗျူဟာရအရေးပါတဲ့နေရာတစ်ခုဖြစ်တယ်အဲ့တော့အမေရိကန်အပါအဝင်တခြားအင်အားကြီးတွေရဲ့ရှင်ပြိုင်မှုကဘယ်လိုဖြစ်လာနိုင်လဲ
အရှိလေဘိုင်းဟာအမေရိကန်အတွက်တမကကမ္ဘာနိုင်ငံတွေအလုံးအတွက်အရေးပါပါတယ်အရှိလေဘိုင်း Middle East ဆိုတဲ့ဒေတာဟာဥရောပအာရှအာဖရိကအဓိကတိုက်ကြီးသုံးတိုက်ကိုဆက်ထားတဲ့ခလဲဘူးဖြစ်ပါတယ်။ဟိုသမိုင်းအစဉ်ဆက်မှာကဂရေကဒီနေရာမှာအင်အားတွေလုပြီးတော့အပြိုင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့တာအများကြီးရစစ်ပွဲတွေဖြစ်ခဲ့တာမကြာခဏပါပဲဒီနေရာမှာ။အဲ့ဒီအပြင်အခုကအဓိကလောင်စာဖြစ်တဲ့ရေနံတို့ကတော့ထွက်လာတဲ့နောက်ပိုင်းမှာတော့ဒီဒေသကကမ္ဘာမှာအရေးကြီးဆုံးဒေသဖြစ်လာခဲ့ပါတယ်။ဆိုတော့အမေရိကန်အတွက်အရေးပါသလိုကျန်တဲ့နိုင်ငံတိုင်းအတွက်လည်းအရေးပါပါတယ်။ရုရှားအတွက်လည်းအရေးပါလို့ရုရှားကဒီဟာကိုစီးရီးယားတစ်ဆင့်ခြေကုပ်ယူဖို့ကြိုးစားခဲ့တာဖြစ်တယ်။ဆိုတော့အခုခါမှာတော့ရုရှားဝင်ဆွနိုင်တော့ဘူးဆိုတော့ဒေတာရင်းမှာအမေရိကန်နဲ့သူရဲ့အပေါင်းအမတွေကတော့လို့ဆိုအခြေအနေကောင်းမဲ့သဘောရှိရဲ့ဒါပေမဲ့လည်းအဓိကစိုးရိမ်နေရတဲ့ကိစ္စတစ်ခုကတော့အစ္စရေးနိုင်ငံဖြစ်တဲ့ဒေတာရင်းမှာအစ္စရေးဟာစီးရီးယားမှာအာဆက်ဆိုတာပြုတ်ပြသွားပြီမဲ့တက်လာတဲ့မွတ်စလင်တွေကလည်းပဲသူအစ္စရေးရဲ့ရန်သူဖြစ်နေတဲ့အစ္စရေးကိုမလိုလားတဲ့ဖြစ်နိုင်တယ်ဆိုတော့သူကစိတ်ပြီးတော့စိုးရိမ်တယ်အဲဒါကြောင့်စီရမှာစီရတာအစင်းမြင့်လည်းနဲ့ရန်တရားစိတ်လိုဖြတ်မယ်ဆိုပြီးဣဇရာအခုပဲမကြသေးခင်လည်းထပ်ကျင်ကြသေးတယ်။နောက်ပြီးတော့အဆက်ပြုတ်ပြသွားပြီးတော့မှလည်းပဲ chemical စိတ်ရုံတစ်ခုကိုထင်းနေသွားပြီးတော့ဖြတ်ပလိုက်တဲ့ချက်ချင်းပဲဒီလိုဒါတွေဟာအခုတက်လာတဲ့သဘုံပေါ်လေသူတို့ခေါ်တာ။အဲဒီတော်လိုင်းအရာစုတွေပေါ်ဒီဘက်ကခေါ်နေတော့သူတို့လက်ထက်ကိုဒီဟာတွေကြောက်ရောက်သွားရင်ဣဇရာအတွက်သိအန်ဒီယာစီလာနိုင်တယ်လို့တွေ့တယ်။ဆိုတော့နောက်တစ်ခုကဒီမှာထေကုတ်ယူတာကအီရန်အီရန်ကလည်းပဲသူရဲ့ဒီဘက်မှာအဓိကခြေကုပ်ယူထားတဲ့ဟာဆိုတော့အီရန်ဟာအဲ့ဘက်မှာသူရဲ့ဆရာအုပ်စုတွေကပိတ်ပိတ်ပြီးတော့ခြေကုပ်လိုများနိုင်တော့ဘူးဆိုရင်ဟူသီသဘုံတွေရှိတယ်အဲ့မှာအဲ့ဒီကနေပြီးတော့ဟူသီသဘုံတွေကတဆင်ပေါ့လေအရှိလေဘိုင်းမှာသူတို့ဆက်ပြီးတော့ခြေကုပ်ယူလာနိုင်တယ်ဆိုတော့လည်းရှိတယ်ဆိုတော့အမေရိကန်ကိုလည်းပဲဟူသီကတိုက်နေကြတာပဲဆိုတော့ယတိပြပြောလို့မရဘူးလောလောဆယ်မှာတော့ဒေတာတွေမှာပြန်ဆိုင်မှုမှာရုရှားမရှိတော့တဲ့အတွက်နည်းနည်းအရေးနေသွားမယ်အီရန်လည်းပဲအပြော့နေတယ်သို့ပေမဲ့တကယ်တမ်းလုံးဝချုပ်နှိမ်သွားမယ်လို့တော့မျှော်လင့်လို့တော့မရသေးဘူးလို့ထင်ပါတယ
်အဲဒီတော့ဆီးရီးယားရဲ့အနာဂတ်အလားအလာဘယ်လိုရှိပါလဲ
ဆီးရီးယားအနာဂတ်ကတော့မုံဝါဝါပါပဲတကယ်တော့ပြောဖို့သိခဲရင်နိုင်ငံရေးမှာဖြစ်လာမဲ့အနာဂတ်ကိုကြိုခံမှရတာသိခဲရင်လေဆိုတော့အဲ့ပညာရှင်တွေက Greece ဘုံကိုကိုကပြီးတော့ပြောတာကြားဘူးတယ်အတိတ်ဆိုတာကမြင်ရတယ်တဲ့အတိတ်ဆိုတာကငါတို့ရှိမှဖြစ်သွားတာတဲ့အနာဂတ်ဆိုတော့ငါတို့မမြင်ရအတိတ်ဆိုမှနောက်မှဖြစ်သွားတယ်ပေါ့လေငါတို့မြင်ခဲ့ရတယ်တဲ့အနာဂတ်ဆိုတော့ဆေးကဖြစ်လာမှငါတို့တူတင်ခံမှန်းတာပဲရှိတယ်ဒီပြပြောလို့မရဘူးလို့ပြောပါတယ်ဆေးရောဒါပေမဲ့ဆေးရနိုင်ငံရဲ့ပထဝီနေထိုင်ရအချက်ချာကြားတဲ့နေရာဖြစ်တယ်သမိုင်းအစဉ်ဆက်ကလည်းပဲသူဟာရင်ကျင်းမှုထွန်းအပ်ခဲ့တဲ့ဒေသဖြစ်တဲ့အတွက်ကြောင့်ဒေသဟာပြန်ပြီးတော့ပြင်းရင်လာထိုင်တဲ့ဒေသဖြစ်ပါစေလို့ပဲလူရမျှော်လင့်ကြပါရဲသို့တော်လည်းပဲဆော့ဆော့ကပြောခဲ့လို့အခဲခဲတွေပြဿနာပေါင်း16,000အစုအတွဲတွေဒီဟာကိုပြည်ပြည်လည်းလည်းဖြစ်အောင်နိုင်ဖို့ဆိုတော့အများကြီးအချိန်ပြီးတော့စိတ်ရှည်ရှည်နဲ့ကြိုးစားရမယ့်ကိစ္စဖြစ်ပါတယ်နိုင်ငံတကာကလည်းကိုယ်နိုင်ငံအကျိုးစီးပွားတစ်ခုရဲ့ကြီးပြီးဝင်မဆွဲကြဖဲနဲ့ပေါ့လေဒေသတည်ငြိမ်ရေးကိုပါအဓိကထားပြီးတော့လုပ်ရမယ့်သဘောဖြစ်တယ်လို့ထင်ပါတယ်အ
ဲ့တော့ဒီမေးချင်တာတစ်ခုရှိပါတယ်အခုစီးပွားရဲ့အခြေအနေကိုမြန်မာနိုင်ငံအခြေအနေနဲ့ဘယ်လိုနှိုင်းယှဉ်သုံးသပ်ပါမလဲ
။သိကောင်းတဲ့မိကောင်းပါပဲ။မြန်မာပြည်သူတွေတော်တော်များများသိပြီးတော့ဝန်သာအားရဖြစ်ကြတယ်။မြန်မာကျွန်တော်တို့ပြည်သက်တွေရေးကြတာဒီမှာစီရမှာအဆက်ပြတ်ကြတော့ပြန်နောက်ထပ်ပြတ်ကြတော့ပြန်သူဘယ်လိုလဲ။ပညာစီရောကိုခရီးပေါ်ဝတ်နေအများကြီးရေးနေကြပါတယ်။အဲ့ဒါတော့ဖြစ်မလာနိုင်ဘူးလားဆိုတော့ဖြစ်လာနိုင်ပါတယ်ပေါ့လေ။အဲ့လိုပုံစံမျိုးပဲမြန်မာအဲ့ကဘာမှလည်းပဲအာနာရှင်စူရတွေစောစောကပြောခဲ့သူဒရာဖီတို့ဆဒမ်ဟူစိန်တို့တို့ပြုတ်ပြတော့ခဲ့ကြပြီဖြစ်တယ်ဆိုတော့မြန်မာနိုင်ငံမှာဒီဗိုလ်ချုပ်မှုကြီးမြောက်နိုင်ငံအာနာသိန်းလေအာနာသိန်းပဲမအောင်မြင်တဲ့အာနာသိန်းမှုပါသူကအောင်မြင်တယ်ဆိုတာပြတာဖို့ legitimacy ဖို့အတွက်နိမျိုးစုံနဲ့ကြိုးစားနေကဘာမှမရသေးပါဘူးအခုလောလောဆယ်မှာတရုတ်ကသူတို့အကျိုးစီးပွားဆုံးရှုံးမှာမိုးလို့ကြာခံပြတဲ့သဘောသာရှိရတာလည်းပဲသူတို့တရုတ်ရင်း legitimacy ရတယ်လို့မပြောနိုင်ပါဘူးတကယ်တော့ခုမှအာနာသိမ့်တယ်ဘာညာဖြစ်ပြီးတဲ့နောက်မှာလူတွေကဒီအစင်းလာအရာပေါ့လေပညာရှင်သမထဆောင်ကြတပတ်လောက်ပဲတပတ်ဆယ်လောက်ပဲအတွင်းမှာတိုင်းပြည်ကိုငြိမ်းအောင်ပြန်ထိန်နိုင်သလားအာနာသိမ့်မှုဟာ အဲ့လိုညံ့အောင်ပြတင်းနိုင်တယ်ဆိုရင်တော့ it is a successful coup ပေါ့လေအောင်မြင်တဲ့အနာသိမ်းမှုဖြစ်တယ်အဲ့လိုမထိတ်နိုင်မဲနဲ့ဖြစ်နေရင်တော့အနာသိမ်းမှုကမအောင်မြင်ဘူးဆိုတော့မြန်မာနိုင်ငံမှာ၃နှစ်ကျော်၄နှစ်ပဲရောက်လာပြီဆိုတော့ဘယ်လုံးမှအောင်မြင်တယ်လို့ပြောလို့မရပါဘူးဆိုတော့လူလူရဲ့မကျေနပ်မှုကလည်းပိုများလာမယ်ဆိုတော့ဆွေရမှာလိုပဲတော်လှန်နေတဲ့အင်အားစုတွေကလည်းပဲတဖြည်းဖြည်းပုံမစုစည်းပြီးတော့အင်အားကောင်းတာကိုတွေးရပါတယ်ဒါပေမဲ့တစ်ခုကဒီရုရှားကလည်းနဲ့ပြေးတာရဲ့နောက်ပြီးရုပ်ကြကံပြေးထားလို့ဖြစ်နေတယ်ဒီဘက်မှာတော့နိုင်ငံတော်ထောက်မှုသိမ်းမရှိဘူးပေါ့အဲ့ဒီအတွက်ကြောင့်လောလောဆယ်ဖြစ်လာမယ်လို့တော့လူလူသိမျှော်လင့်နေကြပါတယ်ဒါပေမဲ့ဖြစ်ပါမလားဆိုတာကတော့ဒါလည်းပဲဖြစ်ရခဲ့တယ်မိဘလို့ပဲပြောမှာပါဟုတ
်ကဲ့ပါဦးကျော်စံပါရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်